စကိုင်းတိုင်းစလင်းကြီးမြို့နယ်လဘရောင်းတောင်ချင်းဒီစီမံကိန်းအနီးကတုံရွာနဲ့တောကြောင်းကျွာရီဘက်ကိုဇွန်လ23ရက်နေ့ဒီကနေ့မှာစစ်ကောင်စီတပ်တွေကလက်နက်ကြီးနဲ့ပစ်ခတ်တာကြောင့်အိမ်တချို့မီးလောင်လာတဲ့ကျေးရွာသားတချို့ပြင်းထန်စွာဒဏ်ရာရရှိခဲ့ပါတယ်။ဒီသတင်းကိုတော့ VOA သတင်းတော့မိုင်းရီမာကသတင်းပေးပို့ထားပါတယ်ခင်ဗျာ။
စကိုင်းတိုင်းစလင်းကြီးမြို့နယ်လက်ဗရောင်းတောင်ကျေးပြည်စီမံကိန်းအနီးကကျေးရွာတွေဖြစ်တဲ့တုံရွာဘက်ကိုစစ်ကောင်စီဘက်ကပစ်တဲ့လက်နက်ကြီးကြားတဲ့အတွက်ဒေသခံတွေရဲ့အိမ်ကြီးလောင်ပျက်စီးတာတွေရှိတယ်လို့တောကြောင်ကျေးရွာဘက်ကလည်းလက်နက်တွေနဲ့ပစ်ခတ်တာကြောင့်ကျေးရွာက၅ဦးထက်မနည်းဒဏ်ရာရခဲ့တယ်ဆိုပြီးလက်ဗရောင်းဒေသခံတဦးကပြောပါတယ်
။အခုလက်ရှိနောက်ဆုံးအခြေအနေကတော့ကျေးရွာထဲကျေးရွာထဲဟိုသူလက်နက်ကြီးနဲ့ပစ်လိုက်တာကဦးချစ်တင်ရဲ့အိမ်ကိုလက်နက်ကြီးမှန်တယ်အဲ့ဒါမီးလောင်လို့လက်နက်ကြီးလမ်းနာမီးမီးလောင်တဲ့အတွက်ကိုဒီရောက်ခဏကဝိုင်းကြီးမီးငိမ့်တက်တဲ့အတွက်မီးရောင်ငိမ့်သွားပြီအဲနောက်ပြီးတော့သူတို့ရွာထဲမှာစနက်ပင်နဲ့အတွဲလိုက်ပေါ့နော်ဟောခဏနေကြည့်လိုက်ခဏနေကြည့်လိုက်ဂျူချာဂျူချာအဲ့လိုလူတွေ့ရင်လိုက်ကြည့်တဲ့သဘောမျိုးဖြစ်ခဲ့တယ်အဲ9ရောက်လောက်ကြည့်ပြီးတော့ခြံကျောင်းစုရဲ့ကလေးကတော့ချသေးသွားပြီလို့အဲ့လိုတော့ကျွန်တော်သတင်းကြားနေရတယ်သောကျောင်းကကလေးသေသွားတာအဲ့ခြံကျောင်းကသောကျောင်းကကလေးပြအဲ့ခြံနဲ့တယောက်ကအဲရွာထဲဘယ်ကလေးလေးဆိုတာမသိရဘူးဗျအဲဒီနောက်မှကြီးတက်ကနေမှစစ်တီအင်အားတွေထပ်ပြီးတော့ဆက်ရပါပြီးတော့အဲရက်စကန်နောက်မှကြီးရက်စကန်ကနေမှနောက်နေရာတွေလမ်းကြောင်းဆက်ချက်ပြီးတော့သူစစ်ကြောင်းဆက်ထုံးမဲ့ပုံရရှိတယ်ဗ
ျဒီကနေ့မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်တွေနဲ့နှစ်ဖက်ပြစ်ခတ်မှုဖြစ်တာမဟုတ်ဘဲစစ်ကောင်စီဘက်ကသာလက်နက်ကြီးတွေနဲ့ပြစ်ခတ်နေတာဖြစ်တယ်လို့လည်းဒေသခံတွေကဆိုပါတယ်မနေ့ကတော့ဆယ်တဲ့ကျေးရွာနဲ့မိုးကြိုးပြင်ကျေးရွာဘက်ကလည်းအင်အားတရာဝင်းကျင်လောက်လာရောက်ခဲ့တယ်လို့ကြာသာပတိနေမှာတော့ညောင်မင်းကြီးကျေးရွာကြီးဇက်စိတ်ကလည်းစစ်ကပ်အင်အား200ဝင်းကျင်လောက်တက်လာတာတွေ့ရတယ်လို့လည်းဆိုပါတယ်
။သူတို့ညောင်မင်းကြီးဇက်စိတ်ကနေမှာဆက်လေဇက်တွေနဲ့ကူးလာပြီးတော့ကားငါးစီးနဲ့လာတယ်။နောက်ပြီးတော့ကားရုံကိုချခဲ့ပြီးတော့သူတို့အဲလမ်းလျှောက်ပြီးတော့စစ်ကြောင်းထိုးလာတယ်။သူတို့ဘယ်ကိုဆက်ပြီးချီတက်မယ်ဘယ်ကိုလမ်းကြောင်းစစ်ကြောင်းထိုးမယ်ဆိုတာကျွန်တော်မသိရသေးဘူး။ဆိုင်ထဲမှာရှိတဲ့အင်အားကဘယ်လောက်ရှိမှဆိုတာကျွန်တော်တို့မသိဘူးအခုအဲ့ဒီအပြင်ကိုတိကျနေနေရှင်းလင်းဖို့အတွက်စူတောင်းထိုးဖို့တစ်ဖက်ရောက်လာတော့ရက်တီနဲ့အဲဒီစစ်ကားတွေရောက်လာတယ်စစ်ကားပရမ၅စီးနောက်ထပ်၅စီးအဲအဲ့တော့ကားပေါ်မှာပါလာတာပရမ၅စီးမှလည်းလူအင်အား၁၀၀ဝန်းကျင်ပါတယ်နောက်၅စီးမှလည်းလူအင်အား၁၀၀ဝန်းကျင်လောက်ပါတယ်ဆိုတော့နောက်တော့အင်အားရောက်လာတာကနေရာဝန်းကျင်လောက်ရောက်လာတာပါ
လက်ဗရောင်းတောင်ဘက်ကအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူး။ဆယ်တဲ့ကျေးရွာဘက်မှာတော့လူအင်အား40လောက်ဖမ်းဆီးခံရပြီးမနေ့ညကမှပြန်လွတ်ပေးလိုက်တာကြောင့်ဒေသခံတွေဟာသူတို့ကျေးရွာတွေမှာမနေရတော့ဘဲညရင်းချင်းဖက်ပြေးတိမ်းဆောင်သွားကြတယ်လို့လည်းဆိုပါတယ်
။အဲဆယ်တဲ့ရွာကတော့အခုကရွာထဲမှာရှိနေစံဃာကအစကလေးလူကြီးအကုန်ကြာကြာမင်းမအကုန်လုံးကတခြားလူတွေနေရာတွေဖက်ပြေးကြတယ်အခုတိမ်းဆောင်နေကြတယ်ဟိုတချို့ကမုံရွာမျိုးပေါ့တချို့ကနီးစပ်ရတခြားရွာတွေရွာတွေပေါ့အဲ့လိုတို့လုံချုံမထင်တဲ့ရွာတွေကိုကြီးနေကြတယ်ဒါပေမဲ့အဲ့သူတို့တချို့ကြီးတဲ့ရွာတွေကလည်းမလုံချုံတဲ့တော့ထပ်ဆင့်ထပ်ဆင့်ကြီးနေရတာကြီးလည်းရှိနေတယ်က
ြအခုလက်နဲ့ကြီးနဲ့ပြစ်ခတ်တာနီးရှုပ်ခံရတာဖမ်းဆီးခံရတာဖြစ်နေတဲ့ကြီးရွာတွေဟာလက်ဗရောင်းတောင်ကြီးကြီးစီမံကိန်းအနီးကရွာတွေဖြစ်ပြီးတချို့ရွာတွေကတော့စီမံကိန်းကတိတ်ဆိတ်ထားတဲ့ကြီးရွာတွေဖြစ်ပါတယ်တုံရွာတို့တောတောင်တို့စတဲ့ကြီးရွာတွေကတော့ဒီမန်ကြီးကျောက်ဒေသခံတွေရဲ့တောင်ရွာတွေသိသိခံနိုင်ရတဲ့ကျေးရွာတွေဖြစ်ပါတယ်။လက်ကတော့တောင်ကျေးပြည်စီမံကိန်းနဲ့ပတ်သက်တာကတော့ရွာပေါင်း26ရွာရှိပြီးဒီဒေသခံတွေကတော့စစ်ကောင်စီတပ်တွေဘယ်ကိုစစ်ကြောင်းထိုးလာလဲမသိတာကြောင့်အခုအခါမှာတော့တောတောင်တွေထဲကိုထွက်ပြေးတိမ်းရှောင်နေကြပါတယ်ရှင်။